ကာကွယ်ဆေးထိုးပေးမဲ့သူတွေအနေနဲ့ဆေးကိုဘယ်လိုထားရမလဲဆိုတာနဲ့ဆေးထိုးနည်းတွေကိုပြသပေးသလိုကာကွယ်ဆေးထိုးနိုင်ရေးအစမ်းလေးချက်မှုမှာကျန်းမာရေးဝန်ထမ်းတွေတရုတ်ပြပါဝင်ခဲ့ကြပါတယ်။ကာကွယ်ဆေးတစ်ခုကိုအသုံးပြုခွင့်ပေးတာနဲ့အချိန်တိုအတွင်းဆေးထိုးနှံနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။အက်စထရာဇနီကာ၊ဖိုင်ဇာ၊အန်ဘိုအန်တက်နဲ့အိန္ဒိယပြည်တွင်းတို့ ဘာဟာရတ်ဘိုတက်တို့ကကာကွယ်ဆေးသုံးမျိုးကိုအရေးပေါ်သုံးခွင့်ပြုချက်အတွက်ဆေးဝါးဆရာကြီးချက်သူတွေကသုံးသပ်နေကြပါတယ်။အက်စထရာဇနီကာကာကွယ်ဆေးကအသုံးပြုခွင့်ရမယ်လို့ခန့်မှန်းတဲ့အကြောင်းစီရမ်အင်စတီတျူ့အော့ဖ်အိန္ဒိယရဲ့အမှုဆောင်ရာရှိချုပ်အေဒါပူနာဝါလာကပြောဆိုထားပါတယ်ရှင်။ဘင်္ဂလားပင်လယ်အော်အတွင်းကမြေနုကျွန်းဘာဆန်းချားကိုရိုဟင်ဂျာဒုက္ခသည်တထောင်၈၀၄ဦးအင်ကန် ဘာဆန်ချာကျွန်းကို ဒုတိယ အကြိမ် ပို့ဆောင်မှုလည်း ဖြစ်ပါတယ်။ ပထမဆုံး အကြိမ် ဖြစ်တဲ့ ဒီဇင်ဘာလ အစောပိုင်းက ဒုက္ခသည် 1600 ကျော် ပို့ဆောင်ပြီး 24 ရက်အကြာမှာ အခု ဒုတိယ အကြိမ် ထပ်မံ ပို့ဆောင်တာ ဖြစ်ပါတယ်။ ဘာဆန်ချာကို ရွှေ့ပြောင်းသူ ရိုဟင်ဂျာ ဒုက္ခသည် ရှာဖီ အလန် ကတော့ ရင်ကနေခဲ့တဲ့စက္ကမ်းမှာကလူတွေများလွန်တာကြောင့်နေရသွားရခက်ခဲလွန်ကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းဖို့နေရာစီစဉ်ပေးတာကြောင့်ပဲရွှေ့ပြောင်းဖို့ဆုံးဖြတ်တာလို့ပြောပြသွားတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအဖွဲ့တွေကတော့ရိုဟင်ဂျာတွေကိုဘာဆန်ချာကျွန်းကိုပို့ဆောင်မှုအပေါ်ရှုတ်ချထားတာပါ။ ရိုဟင်ဂျာဒုက္ခသည်စခန်းမှာနေနေတဲ့ဥကြုံမြင့်ကVOA ရဲ့ရိုဟင်ဂျာလိုက်ဖ်လိုင်းအစီအစဉ်မှာပြောဆိုထားမှာတော့အခုကျွန်းကိုရွှေ့ပြောင်းတာမှာတဦးတယောက်ကိုမှအတင်းအဓမ္မပြောင်းရွှေ့ခိုင်းတာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘာဆန်ချာကိုပို့တာထက်နေရရင်းကိုပြန်နိုင်ရေးစီစဉ်တာကပိုပြီးတော့ကောင်းမယ်လို့ယူဆကြောင်းပြောသွားပါတယ်။ 2019ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်မခံပါဘူးရှင်။